နယူးဇီလန်နိုင်ငံ Christchurch မြို့ကမွတ်စလင်ဗလီနှစ်ခုမှလူ49ယောက်သေဆုံးခဲ့တဲ့အစုလိုက်ကျုံးလိုက်ဖြစ်ကမ်းမှုမှာအဓိကတရားခံဖြစ်သူကိုဒီနေ့ပဲရုံးထုတ်ပါတယ်။လူ့အမျိုးသားရေးဝါဒီဖြစ်သူကိုယ်သူကြီးညာထားတဲ့အသက်28နှစ်အရွယ်ဩစတြေးလျနိုင်ငံသား Brenton Tarrant ကိုလက်နက်ကိုင်ဆောင်နှစ်ယောက်ကချန်ရံပြီးရုံးထုတ်ခဲ့တဲ့ Christchurch တရားခွင်မှာတော့တရားသူကြီးကလူသတ်မှုစွဲချက်ကိုဖတ်ပြခဲ့ပါတယ်။ဒါလို့အမှုတမှုနဲ့သာဆွဲချက်တင်ထားရတဲ့တခြားအမှုတွေနဲ့လည်းဆွဲချက်တင်ကောင်းတင်နိုင်တဲ့အကြောင်းလဲတမရရှိသူကိုတရားခွင်ကနေပြန်ခေါ်သွားပြီးနောက်မှာပဲတရားစီရင်ကပြောဆိုလိုက်တာပါပူပေါင်းချက်စီသူတွေဖြစ်မတင်ကောင်းနှစ်ယောက်ကိုလည်းဖမ်းဆီးထားပြီးပတ်သက်မှုရှိမရှိနဲ့ပတ်သက်မှုတိုင်းတာတွေကိုသိနိုင်မှုရဲတွေကစုံစမ်းစစ်ဆင်နေပါတယ်။အငင်းချုပ်ဂျက်ဆင်နဲ့အာရန်ကတော့လက်ဆက်တိုက်ခိုက်မှုတွေကျူးလွန်မှုရှိနေချိန်မှာပဲတနသမားကိုအချိန်မီဖမ်းဆီးမိခဲ့တာဖြစ်တဲ့အကြောင်းဒီနေ့မနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီမှာရဲ့အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်နေတဲ့ဝန်ကြီးချုပ်ကပြောဆိုလိုက်ပြီးတနက်ကင်ဆောင်ဝင်ဥပဒေကိုပြင်ဆင်မယ်လို့လည်းပြောပါတယ်။တနသမားမှာစီနီအော်တိုမက်တစ်တနက်နဲ့ပါဝင်တနက်9လရှိနေပြီးအားလုံးကိုတရားဝင်ဝေယူထားတာဖြစ်တဲ့အကြောင်းလည်းဝန်ကြီးချုပ်ကပြောပါတယ်။တနသမားနဲ့ပူပေါင်းချက်စီသူဖြစ်မတင်ကားသူတွေအားလုံးဟာနယူးဇီလန်နဲ့ဩစတြေးလျနိုင်ငံတွေကအကြမ်းဖက်ဝါဒီတွေဖြစ်စောင့်ကြည့်ခန့်ခြင်းမှာဆက်သွင်းစင်းလွင့်ခံထားသူတွေမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။ဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကတော့တနင်္လာရှိသူတနသမားဟာလက်ရဆုံးအကြံပေးဝါဒီဖြစ်ရင်းညွှန်းပြောဆိုခဲ့ပါတယ်။မနေ့ကလူပေါင်းရာနဲ့ချီဝှက်ပြဖို့ဗလီတွေမှာရောက်နေလို့ဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုကိုတော့တနသမားက Facebook လူမှုကွန်ရက်မှာတိုက်ရိုက်ပြသခဲ့တာပါ။မွန်စင်တွေကိုရှုတ်ချထားပြီးရှုတ်ချောင်းချီချသူတွေကိုကြီးကျော်သူဖြစ်ပေါ်ပြထားတဲ့စာမျက်နှာ84မျက်နှာပေါင်းနဲ့လူမျိုးသားရေးဝါဒကြီးညာချက်ကိုလည်း Facebook မှာပဲပေါ်ပြခဲ့ပါတယ်။